အခုနောက်ဆုံးကြံနေတဲ့တိုင်ရင်သတင်းလွှာကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်ရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNN ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာတွေကတော့လီပြင်းနံကြောင့်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်စပ်မကားရံစစ်ပီးဒုက္ခသည်စခန်းကနေအိမ်250ကျော်အပါအဝင်စာတင်ကျောင်းတွေပျက်စီးသွားခဲ့လို့အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတန်ရံမြို့နယ်အတွင်းမှာရှိတဲ့ရှမ်းပြည်တပ်မတော် SSPP SSA တပ်စခန်းတွေကိုစုပ်ပေးဖို့အရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်စစ်တမ်းရုံးကညွှန်ကြားထားပါတယ်။နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့လူငယ်ချမ်းသာကွယ်အမိန့်နဲ့စကိုင်းတံမော်နဲ့ဆက်သွယ်တယ်လို့ဆွတ်ဆွဲပြီးဖမ်းဆီးထောင်ချခံရသူ၄ဦးလည်းပြန်လည်လွတ်မြောက်လာခဲ့တဲ့အကြောင်းလေးကိုကြားကြရမှာပါရှင
်။ကျမကနူပန်ပါတရင်တွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်စပ်မကားရံစစ်ပြေးဒုက္ခသည်စခန်းမှာဧပြီလ16ရက်နေ့ကလေပြင်းတံကြောင့်နေအိမ်တွေအပါအဝင်စတင်ကြောင်းတွေ250ကျော်ပျက်စီးသွားခဲ့လို့အကူအညီတွေလိုအပ်နေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။အခုလိုပျက်စီးသွားတဲ့အဆောက်အဦတွေကိုပြန်လည်ပြုပြင်ဖို့အတွက်အပြည့်ပြည့်ဆိုင်ရာချက်ချေနည်း IRC ကလွှဲပြီးတခြားလူမှုကူညီရေးအသင်းတွေနဲ့အဆက်အသွယ်မရသေးဘူးလို့မကားရံစစ်ပြေးဒုက္ခသည်စခန်းတာဝန်ခံဥလာဆောင်ဘရန်ဆိုင်ကပြောပါတယ် KBC ခေါ်ကချင်နေချင်းခရီးယံအဖွဲ့ချုပ်ကနေတဲအိမ်ဆောက်လုပ်ဖို့မိုးကာတွေကိုအကူအညီပေးဆောင်သွားမယ်လို့ KBC တာဝန်ခံဥခါလီကပြောပါတယ်လေပြင်းတံခံခဲ့ရတဲ့အိုးအိမ်ပျက်စီးသူတွေဟာစာတင်ကျောင်းဆောင်နဲ့မူဂျိုကျောင်းဆောင်မှာယာယီနေရာချထားပေးခဲ့ပါတယ်အဲ့ဒီအပြင်တခြားဆိုင်အောင်ပါကြောင်နဲ့တပူပူစခန်းတွေမှာလည်းလေပြင်းတိုက်ခတ်လို့နေအိမ်တွေနဲ့လူထုဆိုင်ရာစာတင်ကျောင်းဆေးရုံမူဂျိုကျောင်းတွေပျက်စီးသွားခဲ့တယ်လို့သိရပါတယ်
ရှမ်းပြည်မြောက်ပိုင်းတန်ရံမြို့နယ်လွယ်ကြီးလွယ်လောင်ဘက်မှာရှိတဲ့ရှမ်းပြည်တပ်မတော် SSPP SSA တပ်စခန်းတွေကိုစုပ်ပေးဖို့အရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်စစ်တမ်းရုံးကညွှန်ကြားထားလို့နှစ်ဖက်စစ်ရေးတင်းမာမှုတွေဖြစ်ပွားနေပါတယ်။ဧပြီလ22ရက်နေ့နောက်ဆုံးထားပြီးတပ်ဆုပ်ဖို့ရမခစစ်တမ်းရုံးကညွှန်ကြားထားတာဖြစ်ပါတယ်။အဲ့ဒီဒေတာမှာနှစ်ပေါင်း50ကျော်ဒေါ်လာရေးစတင်ကလေးကနေလာတဲ့အတွက်တပ်မစုပ်နိုင်ဘူးလို့ One High ဌာနချုပ်ပြန်ကြားရေးအရာရှိကပြောပါတယ်။ရှမ်းပြည်တပ်မတော် SSPP SSA ဟာဦးတိန်စိန်အစိုးရနဲ့2012ခုနှစ်ကပြည်နယ်ဆင့်ပြည်ထောင်စုအစ်ငင်းချမ်းရေးလက်မှတ်ရေးထိုးထားတဲ့ရှမ်းလက်နက်ကင်တပ်ဖွဲ့တစ်ခုဖြစ်ပါတယ်
တကြံရက်ကာလအတွင်းရခိုင်ပြည်နယ်ကြောက်တော်မြို့နယ်အဆက်မှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့တိုက်ပွဲတွေဖြစ်ပွားခဲ့ရမှာမြန်မာတပ်မတော်ဘက်ကတိုက်ရင်မှုတူအပအဝင်18ဦးခန့်ကြဆုံးခဲ့ပါတယ်။ဧပြီလ16ရက်နေ့19ရက်နေ့တွေမှာရသေးတောင်မြို့နယ်နဲ့ပုံနာကျွန်းနယ်အဆက်ကနတ်တရေကျေးရွာနဲ့ဘူးတီတောင်မြို့နယ်လောရမတောင်တန်းမှာတိုက်ပွဲတွေဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ပွားရာဒေသတဝိုက်မှာမြမတပ်မတော်ကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတဲ့အတွက်နေရက်ကနေတိမ်းရှောင်မှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်တပ်မတော်ကကွေရေးဝင်ကြီးဌာနကတော့ပြီးခဲ့တဲ့တကြံရက်အတွင်းဖြစ်ပွားတဲ့တိုက်ပွဲကြောင့်အစိုးရတပ်ဖက်ကအကြဆုံးရှိခဲ့ကြောင်းနဲ့ရခိုင်ပြည်နယ်တည်ငြိမ်အေဂျင်စီအတွက် AA လက်နက်ကင်အဖွဲ့ကိုဆက်လက်ရှင်းလင်းနေကြောင်းသတင်းထုတ်ပြန်ထားပါတယ်အခုအခါတိုက်ပွဲဖြစ်ပွားရာဒေသကိုမြမတပ်မတော်ကစစ်အာတွေတိုးချဲ့နေတဲ့အတွက်တိုက်ပွဲတွေဆက်လက်ဖြစ်ပွားလာနိုင်တယ်လို့လည်းရခိုင်တပ်မတော်ဘက်ကပြောပါတယ
်ဝင်ကြီးချုပ်ဦးစလိုင်းလျံလွယ်ဦးဆောင်တဲ့ချင်းပြည်နယ်အစိုးရတေဟာဒေသခံပြည်သူတွေရဲ့လူအချက်တွေကိုတရှိနိုင်ဖို့ချင်းပြည်နယ်ဒေတာအချို့မှာကွင်းစင်လေ့လာမှုတွေစတင်နေပြီဖြစ်ပါတယ်။ဧပြီလ14ရက်နေ့ကနေ18ရက်နေ့ထိချင်းပြည်နယ်ဖလမ်ထန်တလန်းနဲ့ရီကော်ဒယ်မြို့နယ်ခွဲကကျေးရွာတွေမှာတွားရောက်ခဲ့တာဖြစ်ပြီးချင်းပြည်နယ်အစိုးရတည်တက်လာတဲ့နောက်ပိုင်းပထမဆုံးအကြိမ်ကွင်းစင်လေ့လာတာဖြစ်တယ်လို့ခရီးစဉ်မှာလိုက်ပါတဲ့လမ်းပန်းဆက်တရေးဝန်ကြီးဦးရွှေထီအိုကပြောပါတယ်ကွင်းစင်လေ့လာတွေ့ရှိချက်အရဂျေးလက်ဒေတာကချင်းပြည်သူတွေရဲ့အထက်လူအချက်တွေမှာလမ်းပန်းဆက်တွေရေးတောက်သုံးရင်နဲ့လက်စစ်မြေရရှိဖို့တာဖြစ်ပြီးချင်းပြည်နယ်ဆိုရတဲ့အနေနဲ့ဦးစားပေးဆောင်ရွက်ရမယ့်အဆင့်တွေချမှတ်ပြီးအကောင့်ထဲပေါ်လို့ဆောင်သွားမယ်လို့ဦးရွှေထီအိုကပြောပါတယ်အခုခီးစီမှာဝင်ကြီးချုပ်ဦးစလိုင်းလျံလွယ်လူတော်ဥခရဦးဇိုးပွဲလမ်းပန်းဆက်တွေရေးဝင်ကြီးဦးရွှေထီအိုဖလမ်မြုပ်နယ်အမျိုးသားလူတော်မှဦးဆောင်ရွက်ထမ်းတို့လည်းပါဝင်ခဲ့ကြပါတယ်
မွန်ပြည်နယ်ရင်းမြို့နယ်တောင်ပိုင်းခေါ်စာမြို့နယ်မန်ကြီးချောင်းဝကျေးရွာသားနှစ်ဦးပြစ်တက်ခံရတေဆုံးခဲ့တာနဲ့ပတ်သက်ပြီးလပတ်လီနေ့မှာဒေသခံတွေဥဆောင်ပြီးတော့ဧပြီလဒုတိယအပတ်ရင်းမြို့ရွှေစံတော်စီတီရင်ပြင်မှာဝတ်ပြုဆူတောင်းပွဲတစ်ခုပြုလုပ်ခဲ့ပါတယ်ဒီလိုဆူတောင်းပွဲပြုလုပ်ရတာဟာရွာသားတွေဟာအစဉ်ဆက်လူခွင့်ရင်ချိုးဖောက်ခံနေရမှုတွေအများသိရှိအောင်နဲ့တရားမျှတမှုအေးချမ်းမှုလိုချင်တဲ့ရည်ရွယ်ချက်နဲ့ပြုလုပ်ခဲ့တယ်လို့တိုးတက်ရွာသစ်ကျောင်းဆရာတော်ဗတ္တနာဇနာကမိန့်ကြားခဲ့ပါတယ်ပြီးခဲ့တဲ့မတ်လ၈ရက်နေ့ညပိုင်းမှာခလာရ980တပ်ရင်းကဗိုလ်ကြီးစော်မျိုးထက်ဦးဆောင်တဲ့မြန်မာစစ်တပ်ကနေပြစ်ခတ်မှုတွေကြောင့်မန်ကြီးချောင်းဝကျေးရွာသားဦးမိုးနဲ့ဦးချစ်စိုးတို့နှစ်ဦးတနတ်တန်ရနဲ့တေဆုံးသွားခဲ့ပါတယ်ရွာသားနှစ်ဦးတေဆုံးရခြင်းနဲ့ပတ်သက်ပြီးဗိုလ်ကြီးစော်မျိုးထက်ကိုစစ်ခုံရုံးမှာစစ်ဆေးနေဆဲဖြစ်ပါတယ်
ခုတည်င်းလာရီကိုဆက်လက်တင်ဆက်ပေးသွားမှာပါနိုင်ငံတော်သမ္မတဦးထင်ကျော်ရဲ့လူငင်းချမ်းသာခွင့်နဲ့မြန်မာနိုင်ငံတဝန်းအကျဉ်းအောင်အသီးသီးကနေအကျဉ်းကျခံရသူတချို့လွတ်မြောက်လာကြတဲ့အထဲမှာရခိုင်ပြည်နယ်ကရခိုင်တပ်မတော်နဲ့ဆက်သွယ်တယ်လို့ဆွတ်ဆွဲပြီးတော့ဖမ်းဆီးထောင်ချခြင်းခံထားရတဲ့သူ၄ဦးလည်းပြန်လည်လွတ်မြောက်လာပါတယ်အခုလိုနိုင်ငံရေးလွတ်မြောက်လာတာကိုကြိုးဆိုသလိုအကျဉ်းကျသူတွေကိုမိသားစုဝင်တွေကအပတခြားသူတွေနဲ့တွေ့ခွင့်မပေးဘူးလို့လည်းဆိုပါတယ်ဒီအခြေအနေကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါရရှင
်။နိုင်ငံတော်သမ္မတရဲ့လွှင့်ရင်ချင်းတာခွင့်နဲ့အေပီလ6ရက်နေ့ကစိုက်တွေ့အကျဉ်းထောက်ကလွှဲမြောက်လာသူတူဖြစ်တဲ့လင်းစင်ရွာသားဦးစင်မောက်တာကတော့သူအဖမ်းခံခဲ့ရပုံကိုရခိုင်ပါတာနဲ့အခုလိုပြောပါတယ်
ကျွန်တော်ကတော့ဆိုရရတဲ့ဆာနာရဲ့ဖမကိကတချမ်း
ကျွန်တော်ကအေးအေးကိုထမင်းချက်ပေးတယ်ဆိုတဲ့တစ်ချက်နဲ့အစီဝေးတက်တယ်ဆိုပြီးတစ်ချက်အဲ့ဒီနှစ်ချက်နဲ့ဆွဲချက်တင်ပြီးတော့စစ်တပ်ကနေဖမ်းလာပါ384ကြောက်တော်တိုင်ရင်ကဖမ်းလာပါပြီးတော့ကျွန်တော်ကိုစစ်တပ်မှာနှစ်ရက်ထားတယ်စစ်တပ်ကကျွန်တော်ကိုရိုက်ပြီးတော့မေးတယ်စစ်တပ်ကနေကျွန်တော်ကိုထမင်းနေနေပေးတယ်ရေလုံးဝမပေးဘူးပြီးတော့ကျွန်တော်ကိုကြောက်တော်ရေစကန်းကိုပို့တယ
်ရခိုင်ပြည်နယ်အတွက်မှာမြန်မာစစ်တပ်ကရခိုင်တပ်မတော်အေးအေးနဲ့ဆက်သွယ်တယ်လို့ဆွဲဆွဲဖမ်းဆီးပြီးရခိုင်လူငယ်60နီးပါးကိုမတရားသန့်ဆက်သွယ်မှုပုံမှန်6နိုင်နဲ့ထောက်တန်း3နိုင်ကနေ9နိုင်အထိမကြသေးမီကပြစ်ဒဏ်ရမှတ်ခဲ့ပါတယ်အခုလိုနိုင်ငံတော်သမ္မတရဲ့နှိုက်သက်တရားနည်းကထုတ်ပြန်တဲ့လွှင့်ရင်ချင်းတာခွန်အပေါ်မှာကြောက်တော်မျိုးကလူမှုရေးတကြွလှုပ်ရှားသူတူဖြစ်တဲ့ဆရာဇော်ဝင်းကအခုလိုပြောပါတယ်
ဒါရေပြောလက်လာလို့တော့ကျွန်တော်တို့သမ္မတကြီးကိုလေးစိတ်ကြီးကျင်တယ်တကယ်လက်တိုက်တဲ့လူတွေကတော့မလွယ်သေးဘူးအများကြီးကျင်သေးတယ
်စိုက်တွေအကျင့်ထောင်မှာရခိုင်တက်မတော်အေအေနဲ့ဆက်တွေတွေဆိုပြီးဖန်းစီအကျင့်ကြခံနေရတဲ့ကျင်နေတဲ့သူတွေကိုတော့ထောက်အာဏာပိုက်တွေကမိသားစုဝင်တွေမှအပတခြားလူတွေနဲ့တွေ့ခတ်မပေးဘူးလို့ဆရာဇော်ဝင်းကအခုလိုဆက်ပြောပါတယ
်ထောင်ကျတဲ့လူတွေကိုဘယ်သူတွေတွေ့ခတ်ရှိပါလဲနဲ့ကျွန်တော်တို့တွေ့ခတ်မရသေးဘူးအော်ဘာမုံနဲ့တူအချက်ကဘယ်သူလဲမှတိကျမပေးဘူးအဲ့လိုပဲပြောတယ်ဆိုတော့မိသားစုတွေစီရင်တော့မှအင်ကျော်စုစီရင်မှတ်ဖို့တယ်လေပါမှတိကျရတယ်အင်ကျော်စုချင်းမှမပါတဲ့လူတိကျမရဘူး
နိုင်စံတရားနဲ့နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့လင်းရင်းချင်းတာခွန်းနဲ့မြန်မာနိုင်ငံတဝန်းအကျဉ်းထောက်အသီးသီးကနေလွယ်မြောက်လာသူ83ဦးရှိပြီးအဲ့ဒီအထက်မှာနိုင်ငံရေးအကျဉ်းသား60ကျော်ပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားများကုညီဆုံးဖြတ်ရေးသံ AAPP ကထုတ်ပြန်ထားပါတယ
်ဆက်ပြီးတော့အခါတကြံအတာနှစ်တကူမှာတအန်းပလောင်တစ်ဖွဲ့ PSLF TNLA ကနေရှမ်းပြည်တက်မတော် RCSS SSA အနေနဲ့ရှမ်းပြည်မြောက်ပိုင်းကနေသူတို့ရဲ့ဌာနချုပ်ရှိရာထိုင်းနယ်ဇက်လွယ်တိုင်းလျှံကိုတတ်ဆုပ်ပြန်ဖို့တတိပေးကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီပေါ်တောင်ပိုင်းရှမ်းပြည်တက်မတော်အနေနဲ့ဘလို့အမြင်ရှိပါသလဲ။လက်ရှိတအန်းပလောင်တက်ဖွဲ့အနေနဲ့စစ်ရေးပဋိပက္ခဖြစ်ပွားနေတဲ့အပေါ်ဘလို့ဖြေရှင်းနိုင်မလဲဆိုတာကို RCSS SSA ရဲ့ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရွတ်စစ်ကိုဆိုင်းမွန်းကနေအခုလိုဆက်သွယ်မေးမြန်းထားပါတယ်ရှင်။
RCSS SSA အနေနဲ့ရှမ်းပြည်မြောက်ပိုင်းဒေတာကလွယ်တိုင်လန်းဌာနချုပ်ကိုတတ်ဆုပ်ပြန်ဖို့ TNL ဘက်ကပြောတဲ့ပေါ် RCSS SSA ကောင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရွတ်စစ်ကရှမ်းပါတာနဲ့အခုလိုစပြောပါတယ်
ဒီအနေရတဲ့အစီအစဉ်ဟောဟမ်လိုက်ကြပြနာတိကန်မလို့ဟမ်ဟမ်ရံဘနာလီ
နေမီကျူးကျော်တယ်ဆိုပြီးတော့ကျွန်တော်တို့စစ်ကြောင်းကိုသူတို့ကစတိုက်တယ်နေမီကျူးကျော်တယ်လို့ပြောရတော့အောင် TNL နဲ့ RCSS တို့ကြားဘယ်တော့ကနေမီတတ်မှတ်ပိုင်းခြားထားတာရှိလို့လဲသူတို့ကနေကျွန်တော်တို့ကိုအရင်စတိုက်လို့တွေ့ဆုံဖြည့်ရှင်းမှုကောင်းတယ်သူတို့ကလက်မခံဘူ
းနှစ်ဖက်တပ်ဖွဲ့တွေစီရေးလျှော့ချနိုင်ဖို့ UNFC ကနေဂျာဝင်ဖြည့်ရှင်းမယ်ဆိုတဲ့ကိစ္စကတော့ပဲဆင်ရောက်နေပြီလေခင်ဗျာ
ကျွန်တော်ရည်ရည်နဲ့တော့မဖော်လာတယ်ဆောင်မှာဟောခဏလေးခေါ်ပွင့်ထား
လူလှုပ်ပြီးတခါလာတွေ့ပြီးနောက်ပိုင်းမှာဘာမှပြန်မပြောလာဘူးသူတို့ဘက်ကနေ၅ဦးကော်မတီဖွဲ့ထားတယ်လို့ကြားတယ်ဒါပေမဲ့ဒီကနေ့အထိတော့တွေ့ဆုံဆွေးနွေးဖို့ဘာမှမကြရတော့ဘူ
းအခုလို့ TNL နဲ့ဖြစ်ပွားနေတဲ့စီရေးပြည်ထနာပြည်လေဖို့ပယ်လို့ဖြည့်ရှင်းဖို့အမြင်ရှိပါတယ်လေခင်ဗျာ
ရောဘာမှဥပကနဲ့အတွက်ခေပါလေဘာမှန်းအဟောပင်ပလောင်ဟောကရံပင်ကြောက်ဖာ
နေမြင်းဘွားမှုကိစ္စကစီရေးနည်းနဲ့ဖြည့်ရှင်းမှာလား တွေးဆုံဖြည့်ရှင်းမှာလားတွေးဆုံဖြည့်ရှင်းမယ်ဆိုရင်ကျွန်တော်တို့လက်ခံတယ်သူတို့ကဘလောက်နှန့်ဆန့်မှာစော်ဘွားနဲ့အုပ်ချုပ်လာတဲ့သမိုင်းတွေရှိတယ်ကျွန်တော်တို့လက်ခံတယ်ပြဿနာကိုဘယ်လိုလက်သွဲဖြည့်ရှင်းမယ်ဆိုတာတွေးဆုံလက်သွဲဖော်ဆောင်တာဟာအကောင်းဆုံးပါပဲ
ဟုတ်ကဲ့ TNL တွေဘက်ကပြောတဲ့တက်ဆုပ်ဖို့ကိစ္စကတော့ RC SS SSA အနေနဲ့ဘယ်လိုပြောကြလို့ပါတယ်လဲခင်ဗျအ
ဲဟုတ်ထွားနေနဲ့ဟုတ်မပဲကပ်ဆောင်လည်းမထွားလာနဲ့ကာဂျိုဟုတ်ပဲ
မရှိသေးပါဘူးအရင်ကအဲ့ဒီဒေတာမှာတိုင်အားက200လောက်ပဲရှိတယ်အခု2500ကျော်ရှိသွားပြီ။တည်အားတွေကိုပြန်နှုတ်ဖို့တဲ့အချက်ကျွန်တော်တို့ကိုဘာကြောင့်ခြုံကိုတိုက်ခတ်ရလဲ။နှစ်ချက်ကဖန်စီထားတဲ့ဒေရခ23ဦးမှာ10ဦးပြန်လှုပ်ပေးတယ်။ဂျန်လိုက်လူတွေပဲရောက်နေလဲဆိုတာဖြေရှင်းပြီးရင်အကုန်ပြန်နှုတ်မယ်
။တောင်ပိုင်းရှမ်းပြည်တပ်မတော် RC SS SSA ဟာမြန်မာအစိုးရနဲ့ NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့တစ်ခုဖြစ်ပါတယ်။
ဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
နေပြင်းတန်းကြောင့်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်ဆက်မကားရံစစ်ပြေဒုက္ခသည်စခန်းကနေအိမ်150ကျော်အပါအဝင်စာတင်ကြောင်းတွေပျက်စီးသွားခဲ့လို့အရေးပေါ်အကူအညီလိုအပ်နေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်
။တရုတ်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
ထိုင်းနယ်ဇတိသားကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရတာပါဒီစီဇန်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်